အမေရိကန်ဒေါ်လာရွေးကောက်ပွဲနဲ့တူကျင်းပတဲ့ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကလူများစုနဲ့ဆက်ထိန်းထားနိုင်မယ့်အလားအလာရှိနေပြီးအထက်လွှတ်တော်ကိုထိချုပ်နိုင်ဖို့မျှော်လင့်ချက်ကတော့မေ့မိနေပါတယ်။အကြိမ်နဲ့ကြံရတဲ့အထက်လွှတ်တော်နေရာတော်များများမှာလက်ရှိ Republican အထက်လွှတ်တော်အမတ်တွေကပြန်ပက်ဒီမိုကရက်အမတ်လောင်းတွေကိုအနိုင်ရနေတာပါ။ဒီလိုနိုင်ရတဲ့အထက်မှာအထက်လွှတ်တော် Republican ခေါင်းဆောင် Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mitch McConnell လည်းပါဝင်ပါတယ်။အထက်လွှတ်တော်အမတ်အရေအတွက်တရားရဲမှာ35နေရာအတွက်ရှင်ပြန်ကြရတာဖြစ်ပြီးအဲ့ဒီအထက်မှာ9နေရာကအကြိတ်ငယ်တန်ရတဲ့နေရာတွေပါအခုရွေးကောက်ပွဲမတိုင်မီအထိကတော့အထက်လွှတ်တော်မှာ Republican အမတ်53ဦးဒီမိုကရက်48ဦးနဲ့ Republican ဘက်ကအများစုလွှမ်းမိုးထားတာပါသမ္မတရွေးကောက်ပွဲအနိုင်ရသူကအကောင့်တွေပေါ်လှုပ်ဆောင်ကြတာတွေကိုလုံနိုင်ဖို့အတွက်သူ့ရဲ့ပါတီကအထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့လိုပါတယ်ရန်ကုန်တရားသူကြီးတွေဖက်ဒရယ်တရားသူကြီးတွေကိုခန့်ထားဖို့ကိုလည်းအထက်လွှတ်တော်မှလူများစုရထားတဲ့ပါတီကပဲအဆုံးဖြတ်ပေးတာဖြစ်ပါတယ်